ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့မဲတောင်ဘက်ကအလုံယုံတစ်ခုမှလှုပ်လှုပ်နေတဲ့မြန်မာလူသမား80ကျော်အစုလိုက်ပြုံလိုက်ကိုဗစ် -19 ကပ်ရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အဲ့ဒီနေရာကိုကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်။ဒီသတင်းကိုကျမမအေးမာကပြောပြပြီးမှာပါ။ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့မဲတောင်ရက်ွက်နှစ်မှာမြန်မာအလို့သမား80ကျော်အလို့လောက်ကန်နေတဲ့အလို့ယုံတစ်ခုကအလို့သမားတဦးဟာကျန်းမာရေးမကောင်းတာကြောင့်ဆေးရုံသွားပြရာကနေကိုဗစ်ကူးစက်နေတာကိုတွေ့ရပြီးတဲ့နောက်သူအလို့လောက်ကန်ရဆေးရုံကလုံသားတွေကိုပါကျမရေးဝန်ထမ်းတွေကကိုဗစ်ကပ်ပိုးရှိမရှိလာရောက်စစ်ဆေးရကနေမြန်မာအလို့သမား80ကျော်မှာကိုဗစ်ကူးစက်နေတာကိုတွေ့ခဲ့ရတာပါဂျွန်လ26ရက်နေ့မှာတော့မြို့တော်ဝင်မစ္စတာဖုန်ရက်ဖီရိုမတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ปรากฏว่าเจ้าของบ้านเนี่ยก็เป็นคุณครูด้วยนะครับแล้วก็ตรวจแล้วว่ามีเชื้อนะครับการเชื่อมโยงไปถึงโรงเรียนที่เขาสังกัดอยู่นะครับว่าเขาสัมผัสอะไรยังไงบ้างเนี่ยตอนนี้กําลังประสานไปที่โรงเรียนแล้วก็
အလုသမားတန်းရမှနေတဲ့အသက်38နှစ်အရွယ်အမျိုးသမီးတဦးကအသက်ရှူချက်ပြီးဆေးရုံရောက်လာရကနေကိုဗစ်စစ်ဆေးတွေ့ရှိခဲ့တာပါသူစီမှာကိုဗစ်တွေ့တာကြောင့်အဲ့ဒီမြမအလုသမားတွေနေထိုင်ရာတန်းရကလူတွေကိုလည်းကိုဗစ်စစ်ဆေးရမှာလူ84ယောက်မှာကိုဗစ်ကပ်ပိုးကူးစက်နေတာကိုတွေ့ရပါတယ်အဲ့ဒီတန်းရပိုင်ရှင်ထိုင်းလူမျိုးကြောင်းစရာမှလည်းကူးစက်ခံရပါတယ်အဲ့ဒီနေရာကိုကန့်သက်ပိတ်ဆို့ထားလိုက်ပါပြီအဲ့ဒီနေရာမှာပဲအရေးပေါ်ဆေးရုံလုပ်ပြီးကုသပေးမှုတွေစတင်နေပါပြီဆိုပြီးပြောဆိုသွားတာပါဆေးရုံကမြန်မာအမျိုးသမီးတဦးကိုဗစ်ကူးစက်ရကနေဆေးရုံတွင်းမှာကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးအဲ့ဒီနေရာကိုတော့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပြီးအဝင်ထွက်တွေလုပ်လို့မရတော့ပါဘူးတပ်ပီနယ်မဲဆောက်မြို့မှာတော့ကိုဗစ်ကူးစက်တဲ့ဥယျာဉ်ဒီလပိုင်းမှာအနည်းငယ်သာရှိပေမဲ့ကိုဗစ်တတိယလှိုင်းမှာတော့တပ်ပီနယ်မဲဆောက်မြို့မှာမြန်မာတွေကူးစက်တာဒီကြိမ်ကအများဆုံးဖြစ်ပါတယ်။တခြားပီနယ်တွေကဆုံကလာပီနယ်ပါဝင်ပီနယ်တချို့ကဆက်ရုံလုပ်ရုံနဲ့မှာမြန်မာတွေရာကနန်းနဲ့ကူးစက်မှုတွေရှိနေပါတယ်။ဆုံကလာပီနယ်ထဲမှာတော့ကိုဗစ်ကပ်ပိုးကူးစက်သူမြန်မာနိုင်ငံသား1000ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။